မြေရီယိုဘုံတွင်ရာဗာဂျီတွေအုံပြုပြီးလူစုခွဲခဲ့ရတဲ့မြကျင်းသားမျိုးဆန္ဒပြပွဲကိုဒါရိုက်သတင်းတင်ဆက်ခဲ့ကြတယ်။သတင်းတောက်၅ဦးကိုတနင်္ဂနွေနေ့ညကကျမ်းမော်ကဖမ်းဆီးထိန်သိမ်းခဲ့တာပါ။ဒီကနေ့မနေ့စင်နာရီလောက်မှာတော့သူတို့တွေကိုခံဝင်ချက်လက်မှတ်ရေးထိုးခိုင်းပြီးပြန်လွတ်ပေးခဲ့တယ်လို့ထိန်သိမ်းခံခဲ့ရတဲ့ D74 Media ကကိုနော်ဆိုင်က VOA ကိုပြောပါတယ်။
မြန်မာကျွန်တော်တို့ဖောက်ခံရတဲ့စစ်သားတွေဒီ144ပေါ့နော်ကျွန်တော်7နိုင်ခွဲတော့မဖောက်ခံရသူ144တို့တို့ပုံထဲမှာဝင်သွားတယ်ပေါ့အဲနောက်ထပ်တူးလုံဘူးရေးပြီးရင်ကျွန်တော်တို့ဒီ live stream နဲ့ချိန်မှာကျွန်တော်တို့တို့ဒီစစ်တပ်ရင်တန်းနောက်ဘက်မှာကလည်းရင်းဖြစ်တဲ့ရိုက်ချော့တီပါပေါ့ဆိုတော့အဲ့ဒါကတော့ဒီစစ်တပ်ရဲ့လုံခြုံရေးကိုကြီးပွားတာဒီတို့ရဲ့ဒီစစ်အင်အားကိုပေါ်ပြတဲ့သူတဲ့အချက်ပေါ်တော့အချက်လေးတွေတော့မလို့ဘူးတဲ့ပေါ်တော့ရဲ့ခံကြည့်လေးထူရတယ်
။နောက်တစ်ချက်အနေနဲ့ Diary Live တင်ဆက်မှုဟာလူတို့မငြိမ်မသက်မှုဖြစ်အောင်တွေးတိုးလှုံ့ဆော်တဲ့သဘောတည်ရောက်တာကြောင့်နောက်နောက်ဓာမျိုးမဖြစ်စေဖို့လက်မှတ်ရေးထိုးခိုင်းရမှာတော့သတင်းသမားတွေကကန့်ကွက်ပြောဆိုခဲ့တယ်လို့လဲကိုနော်ဆိုင်ကပြောပါတယ်
။ဒီနောက်တစ်ခုကတော့ Live တင်တဲ့ဟာကသတင်းပြင်ဆက်တယ်ဆိုပေမဲ့ဒီဒီလူတို့စုပူလောင်တွေးထိုးတဲ့သဘောတရားဖြစ်ပေါ်စေတယ်ဆိုတဲ့အချက်ပေါ်တော့အဲ့ဒီချက်လေးတော့အမဖြစ်ပေါ်အောင်လုပ်ရမယ်ဆိုတော့ခေါင်းငတိလေးပေါ့အဲ့ဒါလေးဒါပေမဲ့ကျွန်တော်တို့ကလည်းအဲ့ဒီခါအဲ့ဒီမျိုးလုံးဆောင်ချင်တဲ့စံသားမရှိပါဘူးဆိုပြီးတော့ကျွန်တော်တို့အဲ့ဒါကျွန်တော်တို့ကန့်ကွက်တဲ့အနေနဲ့တော့ပြောဖြစ်ပါတယ
်တနင်္ဂနွေနေ့ကဖမ်းဆီးခံရတဲ့သတင်းတောက်၅ဦးကတော့ EPN သတင်းဌာနကကိုရန်ကောင်ကိုဝေရန်မစ္စည်းမသတင်းဌာနကကိုဆိုင်လက်အောင် The 74 Media ကကိုထွေအောင်နဲ့ကိုနော်ဆိုင်တို့ဖြစ်ကြပါတယ်သတင်းတောက်တွေလွတ်မြောက်ရေးအတွက်ကျောင်းဝင်ဆောင်ရွက်ပေးတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့စစ်တပ်ဘက်ကတောင်းဆိုတာက live link တင်ဆက်ချိန်မှာဆန္ဒပြသူတွေရဲ့လူစုဖို့စော်ဩတန်တွေကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပတ်သက်ပြီးပြောဆိုတာတွေပါဝင်လာတဲ့အတွက်ကြောင့်လို့ဆိုပါတယ်
။ဒီ live တွေ့တဲ့အခါမှာဆိုတော့ဟိုလူကနေတာဗျာလူနေတာနည်းနည်းလာကြဆိုတဲ့ဟာနာမျိုးနောက်ပြီးတစ်ခါမှလည်းဗျာ KIA ဘာလုပ်နေလဲအဲ့ဒါမျိုးရှားမှဝင်ကူပေးပါဆိုတဲ့ဟာမျိုးတွေအဲ့လိုမျိုးပုံစံမျိုးဖြစ်လာတော့ဒါမျိုးဒီရရဲ့စီးပွားရေးကနေကမြန်မာပြည်နဲ့ဖြစ်သွားလို့ရှိရင်တစ်ဖက်မှာဒီလူထုကကောင်းတာပြင်ပြပြင်ပြမဲ့လည်းတစ်ဖက်မှာကြတော့ဒါလူထုကလုံဆော်တဲ့ဆိုတဲ့ပုံစံမျိုးနဲ့ဟိုဆိုင်မျိုးတက်ရောက်သွားတာပေါ့အဲ့ဒါကြောင့်မြန်မာပြည်စီးကနေအဖော်ရပြုဖို့ဆောင်ရွက်ဖို့ဆိုတဲ့ပုံစံမျိုးနဲ့သူတို့ပြောလာတာရှိတယ်
ကျမ်းမော်ကဒီရပိုင်းအတွင်းမြကျင်းသားနဲ့ဝိုင်းမော်မျိုးလျက်စစ်ဓာအားပေးဆက်ယုံ၃ယုံလောက်မှာလုံခြုံရေးအကြောင်းပြချက်နဲ့တိုက်အင်အားချနေရာယူတာတွေရှိခဲ့ပါတယ်။ဒါကိုဒေသခံပြည်သူတွေကလျက်စစ်ဓာအားဖျက်တောက်ပြီးတစုံတရာလှုပ်လာမှာကိုစိုးရိမ်တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုရုတ်သိမ်းဖို့ဓာအားပေးဆက်ယုံကိုဝိုင်းဝန်းဆန္ဒပြခဲ့တာပါ။မြကျင်းသားမျိုးရန်ကြီးအောင်နဲ့ဝိုင်းမော်မျိုးမိုင်းနာဓာအားပေးစေုံတွေမှာတော့လူမှုတောင်းဆိုချက်ကို PCG ကဂျားဝင်ညှိနှိုင်းပေးခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရုတ်သိမ်းတာရှိခဲ့ပေမဲ့တနင်္ဂနွေနေ့ညပိုင်းစစ်မှုဇုံရက်ွက်မှာတော့မျက်ရည်ယိုဘုံတွေရာဘာကြီးတွေပြစ်ခတ်လူစုခွဲတာတွေဖြစ်ခဲ့ပါတယ်။ဒီလိုနှစ်ဖက်တင်းမာခဲ့တာဟာစစ်တပ်ကလူမှုပြန်ရင်သူတို့ရုတ်သိမ်းမယ်လို့ပြောဆိုတယ်လို့လူမှုဘက်ကလည်းစစ်တပ်ရုတ်သိမ်းပြီးရင်သူတို့ပြန်မယ်လို့တုံ့ပြန်တဲ့အပေါ်ညှိနှိုင်းမရတာကြောင့်လို့ဦးလမိုင်ကွန်ကြာကပြောပါတယ်
။မနေ့ကပုံစံမျိုးနဲ့သူအုပ်လာပြီးတော့မှဟိုတုံတုံတန်းတန်းနဲ့လှုပ်လှုပ်ပြီးတော့မှအဲငနေစမ်းစမ်းတန်းတန်းပုံစံမျိုးကလှုပ်သွားတာတော့မဖြစ်သင့်ဘူးဗျာ။ဒါကတော့ရေရှည်ပလောက်ချမှလည်းမဖြစ်ဘူးဗျာ။အဲ့ဒါကြောင့်မို့လူထုကလည်းပဲစီစီကစီစီနဲ့မကျတဲ့အားကိုမကျွတ်လလဆက်တာထုတ်ပေါ်တဲ့ညာတော့ဒါဟိုစနစ်ချက်ချနေနဲ့လှုပ်သွားရင်တော့ပူပြီးကောင်းကောင်းတော့ဗျာ။ဒါကထိတ်ခိုက်ရင်ဆင်းမဖြစ်သွားတာမျိုးတော့မကောင်းမကောင်းဘူးဗျာ။ဒါကတော့တစ်ဖက်မှာသူများမှာကိုယ်မှာပုံစံမျိုးဖြစ်သွားတတ်တယ်။အဲ့ဒါကြောင့်ဒါပဲသူကနဲ့စီစီစက်ချနေဟိုတိတ်ခါရှိရှိနဲ့အဲ့ရှိရှိနဲ့အဲ့ဒါမျိုးလှုပ်သွားရင်တော့ပူကောင်းတော့ဗျာ။ဒါစက်တန်းတန်းနဲ့လှုပ်ဆောင်လာမျိုးတော့ဟိုရှောင်းရှားရင်တော့ပူပြီးကောင်းနေတယ်လို့ကျွန်တော်လည်းထင်တယ်အတန်ပြေချင်တယ်ဗျာ။
တမ်ရောအနေနဲ့လေလူတို့ကိုမထိခိုက်အောင်အတက်နိုင်ဆုံးထိမ့်သိမ်းဆောင်ရွက်ဖို့ကိုလေဥလမိုင်ကွန်ကြာကတိုက်တွန်းပါတယ်။ဒီကနေ့မှာတော့မြကျင်းသားမျိုးကပြည်သူတွေဟာမနေ့9နာရီကနေမြို့ပတ်လှည့်လည်ဆန္ဒပြပြီးနေကင်း12နာရီမှာအေးချမ်းချမ်းနဲ့ရုတ်သိမ်းခဲ့ကြပါတယ်။ American, Canada နဲ့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေအပါအဝင်မြန်မာနိုင်ငံအခြေစိုက်အနောက်နိုင်ငံတန်ယုံတွေကသမ္မတကြီးတွေကတော့ငင်းချမ်းစွာဆန္ဒပြသူတွေအပေါ်အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့မနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။